အင်္ဂါနေ့ညကအင်တာနက်ပေါ်မှာပြန့်နှံ့ခဲ့တဲ့သတင်းတစ်ခုကနေမန္တလေးမြို့လမ်း80နဲ့81ကြား26နဲ့28လမ်းဝန်းကျင်မှာလူမျိုးရေးအသွင်ဆောင်တဲ့ပဋိပက္ခတစ်ခုစတင်ဖြစ်ပွားခဲ့ပြီးတဲ့နောက်မနေ့ညအထိနှစ်ဖက်အတိုင်းဝိုင်းကြားမှာထိတိုက်ရင်ဆိုင်နေရဆဲဖြစ်ပါတယ်။ထိခိုက်ဒဏ်ရာရသူ4-5ဦးထိရှိခဲ့ပြီးတော့မိလောင်မှုအနည်းငယ်ဖြစ်ပွားခဲ့တယ်လို့တာဝန်ရှိသူရဲ့အရာရှိကဒီ VOA ကိုအတည်ပြုပြောဆိုပါတယ်။မန္တလေးမြို့ကန်တွေကတော့အခြေအနေတွေကိုစိုးရိမ်ထိတ်လန့်နေတာပါ။မန္တလေးခရိုင်ရဲတပ်ဖွဲ့မှဦးစိန်ထွန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့
ဒီကတော့မာရေးကြလေဟိုပေါ့နော်ကလာဗရီကိုဟိုလိုက်လို့ဆိုလာလို့ဆိုပါလို့ပေါ့ဆက်ကြလေဆက်နေတဲ့ဘက်ကဟိုဘယ်လိုပြောမလဲဆိုသူကအရင်ဆောင်ရဲ့ဆိုအနေထားဖြစ်တာပေါ့နော်အဲ့လိုဖြစ်နေလို့ကျွန်တော်ရေးရတော့တော့ဆက်ပေါ့မရှိအောင်လိုက်ပြီးတော့
ဟိုအခုဟိုအမှတ်ခွန်ရဲစခန်းသားမှာဟိုမီးလောင်နေဆိုတော့တရင်ရောခရိုင်မှုတို့ရလာရှင်အဲ့ဒီတရင်မှန်လားရှင
်အဲ့ဒါဟိုမီးကြီးပြီလားဒီတန်းတဲ့ပြည်သူကူကိုလူကတော့မတွေ့ဘူးပေါ့နော်မီးလောင်တွေ့ကျွန်တော်တို့လည်းရောက်သွားရေးတာပြီးတော့မီးပြီးတော့
ဩဘလီကိုမီးရှို့တဲ့သဘောပေါ့နော
်ဘလီကတော့ဟိုရှိမှဆိုင်သားလေးပဲပေါ့
အဟိုနောက်ပြီးတော့ဟိုဓာတ်ကုတ်ခံရတယ်တို့ဘာလို့ပေါ့နော်ဒဏ်ရာရတယ်ဆိုတဲ့တရင်နေမှာရောခရိုင်မှုတို့အခုအဲ့ဒါကြတော့ဘလူကြလေရှင
်ဟိုကတော့အဲ့ဒီမှာပထမကတော့ပြမတင်ဝင်ဆိုတော့35လမ်းပေါ်မှာဉာဏ်ဖြစ်တယ်ဒရင်ကြာတော့အဲ့ဒီမှာတော့တန်ရရတဲ့လူရင်းငါတော့ဆေးဝင်ပို့ပေးလိုက်တာဘယ်လိုဆိုတော့လောက်လောက်သွားတယ်ကျွန်မသိရတယ်အဲ့တော့ကျွန်တော်မှုဖွင့်ပြီးတော့ရေးစာပို့ဆက်လုပ်ပါမယ
်ဟုတ်ကဲ့ဟို26ဘီလန်းဘက်မှာအဲ့ဒီအရိုက်ခံရတယ်ဆိုတဲ့တရင်ကြာတော့အဲ့ဒီတရင်မှန်လားရှင်
အဲ့တော့ဒီလမ်းဘက်မှာဒီလိုကြားရတယ်ဆိုတော့သူကတော့ဒီဥစ္စာကတော့ဟိုကောနော်လမ်းရတယ်မင်းတို့ကသူတို့အမှုဖွင့်ဖို့နော်ဒီနေရာလေးကိုစောင့်နေရတာရှိပါတယ
်ဟုတ်ကဲ့အခုအဲ့တော့လက်ရှိဒီအနေအထားနဲ့ပတ်သက်ပြီးတော့ဒီခရိုင်မှုတို့ဒီအနေနဲ့ပေါ့နော်ဟိုမက်တလေးလုံကြုံရေးကိုဘယ်လိုများဆောင်ရွက်နေလဲဆိုတာဟိုပြောပြလို့ရမှာရှင
်အခုကတော့ကျွန်တော်တို့ကဟိုကောနော်တိုင်းပြည်သားရဲ့တပ်ဖွဲ့နော်ခရိုင်ရဲ့တပ်ဖွဲ့နော်မြင်းနေရဲ့တပ်ဖွဲ့အဲ့ဒါရဲ့တရင်နေနေပေါင်းဆက်ပြီးတော့မန္တလေးမြို့ဒီနေရာမှာတော့အားလုံးပတ်ပြီးများပဲအဲဆောင်ရနေပါတယ်။အဲကုသဆက်ပေါ်နော်ဒီမြို့သားတွေစေတနာရင်ရှိဖို့တော့ကျွန်တော်တို့ရဲ့ဘက်ကတော့ဒီစေတနာရှိဖို့တော့လူကြီးလူကိုဖြစ်နေတာဒီဘုန်းကြီးဘက်နဲ့ဒီဘက်နဲ့ဒီစံဘာဘဘုရားရှိဖို့တော့ကျွန်တော်တောက်ချောက်ပေါ်လိုက်ပြီးတော့ဆိုင်နေပါတယ
်။ခရိုင်ရဲ့တပ်ဖွဲ့မှဦးစိန်ထွန်းပြောတာပါ။မင်းညကစူပူရာတွေဖြစ်တဲ့နေရာတွေကိုလိုက်လံတည်ယူတဲ့မန္တလေးမြို့ကန်တည်တောက်တွေကတော့တည်ယူနေချိန်မှာအကျန်းဖက်လူအုပ်တွေလို့ယူဆရတဲ့လူစုလူဝေးတွေကြောင့်သူတို့ရဲ့လုံခြုံရေးကိုအထူးစိုးရိမ်မိကြောင်း VOE ကိုပြောပါရစေ။ဒီကနေ့မနေ့2နာရီကျော်တဲ့အချိန်ထိအခြေအနေတွေကိုလိုက်လံတည်ယူနေတဲ့မန္တလေးမြို့ကန်တည်သမားတအူးကို VOE ကဆက်သွယ်မေးမြန်းတဲ့အခါမှာသူကအခုလိုပြောပါရစေ။
ဒီရဲ့လုံခြုံရေးနေတာကတော့ဒီနေရာဖြစ်ခဲ့တဲ့နေရာတွေမှာတော့ဒီရဲလုံခြုံရေးတော့မနေရတဲ့ကိုအတားအအားပြည့်ချထားပါတယ်။သို့တော်လည်းပဲဒီလမ်းပေါ်တွေမှာတော့ကျွန်တော်တို့ခါတိုင်းလိုလားမန္တလေးကြီးညာဘက်တွေမှာအခုဒီရဲတွေဆိုရင်ကပ္ပလောက်ပေါ်လုံးဝတွေကြီးကြမယ်။တစ်ဖက်နဲ့ညာတစ်ဖက်နဲ့ကျွန်တော်ရာသီဥလည်းဦးရဲတွေဒီဒါတွေဘာမှရှိတော့ဘူး။ရှိတော့ဆိုတော့ကျွန်တော်တို့လမ်းနေရာအကုန်လုံး၆ကြိုင်တယ်။နောက်တော့ဒီမောင်မဲနေတယ်။အဲ့တော့ဗီဒီယိုသမားတွေတူးချင်းသွားဖို့ကလုံခြုံရေးကြီးကြဘယ်လိုမှသိမချတော့လမ်းနေရာမောင်မဲနေတာ။လမ်း90နောက်ထဲကိုဆင်းလိုက်တာရှိသေးတယ်။အဲ့မှာလူအုပ်ကြီးမှောင်ထဲမှာကြီးဆိုတော့ခါလေဒုတ်တင်နေရောဆိုတော့အကုန်လုံးခါလေကြံထွက်ပြေးလာ
ဟုတ်ကဲ့အဲ့ဒီလူအုပ်ကအဲ့အဲ့နားမှာအဲ့လိုစုဝေးနေတာလား
ကျွန်တော်တို့အဲ့လိုမသိနိုင်ဘူးကြာရုပ်ရက်ပြည့်ရုပ်ရက်ပဲပြားလာဟိုတိကျလာတော့ဒီအချိန်တော်ကြီးမှာတော့ဟိုသွားလာလို့ကန်စားတော့နေရာကြီးတော့ဟုတ်တော့ဘူ
းအဲ့တော့ဒီမြို့ကန်သတင်းသမားတဦးအနေနဲ့ရောအခုလက်ရှိဒီလုံခြုံရေးယူထားတဲ့ရဲတွေရဲ့ကင်တွယ်ပုံဘယ်လိုတွေ့ရလဲရှင်
ဟုတ်ကဲ့တပ်ဖွဲ့ဝင်တွေရောရဲတပ်ဖွဲ့တစ်ပြောလို့တော့မဟုတ်ဒါပေမဲ့သူတို့ကင်တွယ်ပုံတော့ကျွန်တော်တို့ဒီမှာတီးတွင်းရတော့ခုနကကျွန်တော်ပြုတ်ပြေးသားတွေအားမရကြအောင်ဘာကြောင့်လဲဆိုတော့ဖိတ်ဆက်ပြီးပြီးမှလိုက်ဖြေရှင်းတာမျိုးဖြစ်နေ
အင်္ဂါနေ့ညကမန္တလေးမြို့82လမ်းနဲ့28လမ်းတောက်မှာရှိတဲ့လက်ဖက်ရည်ဆိုင်တစ်ခုနဲ့ပတ်သက်နေတဲ့အတီမပြုတ်နိုင်သေးတဲ့အင်တာနက်သတင်းတစ်ခုကြောင့်အဲ့ဒီဝင်းကျင်မှာတကောင်ကျော်လူတွေစုဝေးရောက်ရှိပြီးမတီမငြိမ်စတင်ဖြစ်ပွားခဲ့တာပါရှင်